bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger. Not an
honor. The dysfunction in the Senate just goes too far. This is an example of it. It's gone too far. Enough. Enough. Call Loretta Lynch for a vote. Get her confirmed. Put her in place.
အထက်လူတော်မှာလုတ်တင်လုတ်ထိုက်တာကိုမလုတ်ဖဲနေတာတွေ့ရပါတယ်။ဒါဟာဥပမာတစ်ခုပါပဲ။ဒီတစ်ခါတရားလွန်ပြီလို့ထင်ပါတယ်။တော်သင့်ပါပြီ။ Loretta Lynch ကိုအတီးပြုတ်မဲခွဲဆုံးဖြတ်ကြပါ။သူ့ကိုအတီးပြုတ်ကြပါ။သူဟာနေရာမှန်လူမှန်ရှိတယ်ပါတယ်။သူထမ်းဆောင်ရမယ့်တာဝန်သူ့ကိုပေးပြီးတော့ထမ်းဆောင်ပါ။
သမရဘရက်အိုဘားမားကနှုတ်ထွက်စာတင်သွင်းထားတဲ့အမေရိကန်ဗဟိုအစိုးရရှိနေချုပ်အဲရစ်ဟိုလ်ဒါရဲ့ယာတုမှာအစားထုတ်ခံအဖို့သူ2014နိုဝင်ဘာလကတည်းကအမည်တင်သွင်းထားတဲ့နယူးယောက်အရှိဘက်ချမ်းဗဟိုအစိုးရရှိနေလော်ရတာလင့်ချ်ကိုထဲလွတ်တော်ရှိ Republican အမတ်တွေကအတီးပြုတ်ပေးဖို့၅လကြာအောင်ဆိုင်းငံ့ခဲ့တဲ့အပေါ်ဧပြီလ18ရက်နေ့ကအီတလီဝန်ကြီးချုပ်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုဒေါသကြီးပြောခဲ့တာဖြစ်ပါလေ။ခုတော့သူ့ရဲ့ဆန္ဒပြေဝသွားပြီလို့ဆိုရမှာပါ။ဧပြီလ23ရက်နေ့ကထက်လွတ်တော်ကနေထောက်ခံမဲ56မဲ၊ကန့်ကွက်မဲ43မဲနဲ့လော်ရတာလင့်ချ်ကိုအမေရိကန်ဗဟိုအစိုးရရှေ့နေချုပ်အဖြစ်အတည်ပြုပေးလိုက်ပြီဖြစ်ပါလေ။သူ့ကိုခုလိုအတည်ပြုပေးဖို့ကြားနေတဲ့ချက်ကတော့ Republican တွေဘက်ကတင်သွင်းတဲ့လူမှောင်ခိုးကူးမှုတိုက်ဖျက်ရေးဥပဒေကြမ်းမှာပရိသေဖြတ်ချမှုစန့်ကျင်တဲ့ပြင်ဆင်ချက်ပါနေတဲ့အတွက်ထက်လွတ်တော်ရှိဒီမိုကရက်တွေကအဲ့ဒီဥပဒေကြမ်းကိုပိတ်ဆို့ခဲ့တာဖြစ်ပါတယ်။ဒါကိုထက်လွတ်တော်အမတ်အများစုခေါင်းဆောင်မစ်ချ်မကော်နယ်က Republican ဘက်ကတင်သွင်းတဲ့လူကုန်ကူးမှုတိုက်ဖျက်ဥပဒေကြမ်းကိုအတည်ပြုမပေးမချင်း Loretta Lynch ကိုအတည်ပြုပေးဖို့မဲခွဲမဆုံးဖြတ်ပေးနိုင်ဘူးလို့တုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်စောစောပိုင်းကတော့ Republican နဲ့ Democrat လူတစုကြားအပေးအယူတက်ခဲ့ပြီးလူကုန်ကူးမှုတိုက်ဖျက်ရေးဥပဒေကြမ်းအတည်ပြုပြီးခဲ့ပြီးတဲ့နောက်သမ္မတတင်သွင်းတဲ့အမေရိကန်ဗဟိုအစိုးရရှေ့နေချုပ်လော်ရတာလင့်ချ်ခန့်အပ်ဖို့ကိုလည်းထဲလွတ်တော် Republican တို့ကမဲခွဲဆုံးဖြတ်ဖို့သဘောတူလိုက်ကြတာဖြစ်ပါတယ်။လော်ရတာလင့်ချ်ဟာတမိုင်းမှာအာဖရိကနယ်ပယ်အမေရိကန်အမျိုးသမီးတွေနဲ့ပထမဦးဆုံးအမေရိကန်ဗဟိုအစိုးရရှေ့နေချုပ်ဖြစ်လာတဲ့အမျိုးသမီးလို့ဆိုရမှာပါ။သမ္မတကခန့်အပ်ဖို့တင်သွင်းတဲ့ယာတုတွေမှန်သမျှမှာပထမထက်လွတ်တော်ကအတီးပြုတ်ပေးရမှာဖြစ်တဲ့အတိုင်းကြားနာစစ်ဆေးပွဲတွေကျင်းပရတာဖြစ်ပါတယ်။ Republican တို့အနေနဲ့ American ပြည်ထောင်စုရဲ့ဥပဒေထိန်းသိမ်းရေးထိတ်တန့်ရာထူးမှာ Loretta Lynch ကိုသဘောမကျတာတွေရှိခဲ့ပါတယ်။ Texas ပြည်နယ်က Republican ထက်လွတ်တော်မှ Ted Cruz ကသတင်းမီဒီယာနဲ့တွေ့ဆုံမေးမြန်းကမှဒါကိုထောက်ပြခဲ့ပါတယ
်။ Ms. Lynch has had a distinguished career as a US attorney.And when I came into the hearing, I wanted to be able to support her. I was hoping we would see a new attorney general.
Miss Lynch အနေနဲ့ American အစိုးရရှေ့နေတူအဖြစ်ပြောင်ပြောင်မြောင်မြောင်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါကြောင့်လဲလွတ်တော်ကြားနာစစ်ဆေးမှုမှာသူ့ကိုကျွန်တော်ထောက်ခံခြင်းပါတယ်။ဥပဒေအရဆောင်ရွက်မဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမဲ့အရင်ဗဟိုအစိုးရရှေ့နေကျုံနဲ့မတူတဲ့သူတူဖြစ်လိမ့်မယ်လို့မျှော်လင့်ခဲ့ပါတယ်။ Every holder ဟာပါတီဆွဲသိမ့်ဆန်တဲ့ဗဟိုအစိုးရရှေ့နေကျုံဖြစ်ခဲ့ပါတယ်။Miss Lynch အနေနဲ့အကြမ်းနာစစ်ဆေးမှုတစ်ခုလုံးမှာဖွဲ့စည်းပုံအရသမရရဲ့လုတ်ပိုင်ခွင့်အာဏာကိုထိန်းချုပ်ပေးပါမယ်ဆိုတဲ့စကားတစ်လုံးမှထွက်မလာခဲ့ပါဘူး။ Every holder နဲ့ဘလို့ကွာမလဲကျွန်တော်မေးတော့သူကဘလို့မှမကွာဘူးလို့ပြန်ဖြေခဲ့ပါတယ်
။ Miss Lynch ပေါ်ခုလို Republican တို့ဘက်ကကန့်ကွက်ခဲ့ကြပြီးမယ်လို့လည်းပုံထူးနေကလွှတ်တော်မဲခွဲဆုံးဖြတ်မှုမှာ Republican ကောင်ဆောင် Mitch McConnell အပါအဝင်လွှတ်တော်အမတ်တွေကထောက်ခံမေးပေးခဲ့ကြတာတွေ့ရပါတယ်။အဓိကကတော့လူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတရဲ့လုတ်ပိုင်ခွင့်တွေကို Miss Lynch ကဘယ်လိုမှမထိန်းချုပ်ဘဲထောက်ခံမှုပြသခဲ့လို့ဖြစ်ပါတယ်။ Miss Lynch နဲ့ New York မှာအချင်းကအတူလွတ်ဖော်ကိုင်းပြီးဖြစ်ခဲ့သူတူဖြစ်တဲ့ဥပဒေရေးရာစမ်းစစ်ပညာရှင် Jeffrey Tobin ကတော့ Miss Lynch ရဲ့အသာချက်တွေကိုအခုလိုထောက်ပြခဲ့ပါတယ်။
Certainly, her own record is impeccable. She is not known as a political figure. She has spent the vast majority of her career.
သူလုတ်ဆက်တဲ့ချောက်ဘာမှအပြစ်ပြောစရာမရှိခဲ့ပါဘူး။သူဟာအလုံးမှနိုင်ငံရေးဗလက်မှုမရှိခဲ့ပါဘူး။သူလုတ်ဆက်တဲ့ချောက်သူဟာရှင်းနေလုတ်ခဲ့တယ်လို့လက်ထောက်အစိုးရရှင်းနေအဖြစ်လည်းလုတ်ခဲ့ပါတယ်။သမ္မတကလင်တန်လက်ထက်မှာသူဟာအစိုးရရှင်းနေလုတ်ခဲ့တယ်လို့အခုလည်းသမ္မတဥဘမလက်ထက်နယူးယောက်မှာအစိုးရရှင်းနေလုတ်ခဲ့တာပါ။သူရဲ့နောက်ကျောင်းနဲ့ပတ်သက်လို့အခြေအနေအငင်းပွားစရာရှိမယ်လို့ကျွန်တော်မထင်ပါဘူး။
အမေရိကန်ဘဟုအစိုးရရှိနေချုပ်အဖြစ်လော်ရတယ်လင့်ချ်ကိုထက်လွတ်တော်ကခုလိုအတည်ပြုပေးလိုက်ပြီးတဲ့နောက်သမ္မတဥဘာမားကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့လော်ရတယ်လင့်ချ်ကိုအတည်ပြုပေးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အခြေအနေပိုကောင်းလာစရာရှိတယ်လို့ဖော်ပြခဲ့ပါတယ်။ဒါအပြင်မစ်လင့်ချ်ဟာစစ်တပ်ခိုင်မာပြီးတီးခြားရပ်တည်နိုင်တဲ့အပြင်ရာဇဝတ်မှုတိုက်ဖျက်ရေးအတွက်တရားရေးစနစ်ပြုပြင်ပြောင်းလဲရေးမှာနှစ်ပါတီစလုံးတို့ကအရေးထားတဲ့ကိစ္စရပ်တွေမှာလေးစားခံရတဲ့ပုံကူဖြစ်တယ်လို့လည်းသမ္မတကသူ့ရဲ့ကြေညာချက်မှာထောက်ပြထားပါတယ်။အမေရိကန်ဘဟုအစိုးရရှိနေချုပ်ဖြစ်အတည်ပြုခံခဲ့ရတဲ့လော်ရတယ်လင့်ချ်အနေနဲ့ကတော့ထက်လွတ်တော်မဲခွဲဆုံးဖြတ်မှုအပြီးထွက်ဆိုချက်မှာတော့ခုလိုကတိပေးခဲ့ပါတယ
်။ I believe in the promise of America because I have lived the promise of America. And if confirmed to be Attorney General of the United States, I pledge to all of you and the American people that I will fulfill my responsibilities with integrity and independence. I will never forget that I serve the American people from all walks of life.
ကျမအနေနဲ့အမေရိကန်ပြည်ထောင်စုရဲ့မျှော်မှန်းချက်တွေအပေါ်ယုံကြည်ပါတယ်။ကျမကဒီမျှော်မှန်းချက်တွေကြားမှာရှင်သန်ကြီးပြင်းလာခဲ့လို့ဖြစ်ပါတယ်။ကျမအနေနဲ့အမေရိကန်ပြည်ထောင်စုရဲ့ဘဟုအစိုးရရှိနေချုပ်ဖြစ်ခန့်အပ်ခံရမယ်ဆိုရင်ထက်လွတ်တော်အမအားလုံးကိုရောအမေရိကန်နိုင်ငံသားတွေကိုပါခရီးပေးပါတယ်။ကျမရဲ့တာဝန်ဝတ္တရားတွေကိုကျင့်ဝတ်သိက္ခာအပြည့်အဝနဲ့တီးကြားလွတ်လပ်စွာထမ်းဆောင်သွားပါမယ်ဆိုတာပါပဲ။ဘဝအမျိုးမျိုးကလာကြတဲ့အမေရိကန်နိုင်ငံသားတွေအတွက်လည်းကျမတာဝန်ထမ်းဆောင်ပေးရမယ်ဆိုတာကိုကျမဘယ်တော့မှမေ့ပါဘူး။ကျမတို့နိုင်ငံကြီးကြီးပွားတိုးတက်ခြံသာဖို့နဲ့အမေရိကန်နိုင်ငံလွတ်လပ်ဖို့အသက်စွန့်ခဲ့ကြသူတွေရဲ့အနစ်နာခံမှုကိုလည်းကျမဘယ်တော့မှမေ့ပါဘူး။ကျမပေါ်ထားရှိတဲ့ယုံကြည်ချက်ကိုကျမအမြဲပဲစောင့်ထိန်သွားမှာဖြစ်ပါတယ်။ကျမတို့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ဖို့နဲ့အမေရိကန်နိုင်ငံသားတွေရဲ့ဘေးအန္တရာယ်လုံခြုံမှုကိုဆောက်ရှောက်ဖို့အပြင်အမေရိကန်နိုင်ငံသားတို့နဲ့ထိုက်တန်တဲ့ခေါင်းဆောင်မှုမျိုးတွေလည်းကျမရည်တည်သွားမှာဖြစ်ပါတယ်လို့မစ်လင့်ချ်ကကတိပေးပြောကြားသွားတာဖြစ်ပါတယ်။လော်ရတယ်လင့်ချ်အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမဲပေးပိုင်ခွင့်အစိုးရအတွင်းအခရီးလိုက်စားမှုနဲ့ချမ်းသာတဲ့လူပြူတွေကျူးလွန်တဲ့ရာဇဝတ်မှုတွေအပါအဝင်ဥရီထင်းထင်းရဲ့ကိစ္စရအမျိုးမျိုးတို့ကိုကင်တွယ်ဖြစ်ရှင်းပြရမှာဖြစ်ပါတယ်အထူးသဖြင့် Ferguson မြို့အပါအဝင်အမေရိကန်နိုင်ငံမြို့တချို့တို့မှာဖြစ်ပွားနေတဲ့လူပြူရဲရရှိတွေနဲ့လူမဲတွေကြားထိတိုက်ရင်ဆိုင်မှုပြဿနာတွေ Cyber Security လို့ခေါ်တဲ့ Internet ထိုးဖောက်မှုပြဿနာတွေကိုလည်းကင်တွယ်ဖြစ်ရှင်းပြရမှာဖြစ်ပါတယ်အသက်55နှစ်အရွယ်ရှိ Miss Lynch ဟာမြောက် Carolina ပြည်နယ်ကကြီးပြင်းလာတာဖြစ်ပြီးမိခင်ကစာကြည့်တိုက်မှုနဲ့ပါကင်ဖြစ်သူကတော့ Baptist တရားဟောဆရာဖြစ်ပြီးမွေးချင်း၃ယောက်ရှိတာဖြစ်ပါတယ်။သူဟာအထက်တန်းကျောင်းမှပညာထူးချွန်နေပြီး Harvard တက္ကသိုလ်ကဥပဒေဘွဲ့ရဖြစ်ပါတယ်။သူအနေနဲ့ပထမ New York ဥပဒေ Corporation ကြီးမှလုပ်ကင်ခဲ့ရမှာ1999ခုနှစ်မှာတော့ထိုးစင်သမ္မတ Bill Clinton ကသူ့ကိုမူရည်ဆေးနဲ့ရာဇဝတ်မှုထူပြောလာတဲ့ New York အရှိတ်ချမ်းမှာအစိုးရရှိနေဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။သူ့ရဲ့လုပ်ဖော်ကိန့်ဘွဲ့တွေကတော့သူကိုပိုးပွားနဲ့ထုတ်ထားတဲ့တာမဏိအမျိုးသမီးရဲ့လို့တင်စားခေါ်ဝေါ်ကြပါတယ်။သူဟာစိတ်ဓာတ်တိတ်ကိုခိုင်မာပေမဲ့လို့လေပြောဆိုရမှာတော့တန်တမာရေးနီးလိုက်ရအသုံးပြတတ်လို့ဖြစ်တယ်လို့ဆိုကြပါကြုံတင်ပြရင်ဒီတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်။ You can bend but never break me, 'cause it only serves